ကိုလန်ကွန်မြူနတီတာမှာဆီးရီးယားသဘုံတွေဖမ်းဆီးထားတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းသူ၂၁ဦးလုံးစနေနေ့ကလွတ်မြောက်သွားပြီဖြစ်ပြီးဂျော်ဒန်အာဏာပိုင်တွေလက်ထက်ကိုလွှဲပြောင်းပေးလိုက်ပြီလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ကခန့်အပ်ပေးထားသူဖိလစ်ပိုင်နိုင်ငံသားတွေကြီးပဲဖြစ်တဲ့ဒီငြိမ်းချမ်းရေးထိန်းအဖွဲ့ တဘုံတွင်ကငိမ့်ငိမ့်ရေးထိမ့်သိမ့်သူတွေကိုဗော်ဒူဟူးနေတွေကဖမ်းဆီးထားတာပါအခုသူတို့လွတ်မြောက်လာတဲ့တဲ့င်းကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကကြိုးဆိုပြီးတော့သူတို့ရဲ့လုံခြုံရေးနဲ့လွတ်လပ်စွာလှုပ်ရှားနိုင်မှုတို့ကိုအဖွဲ့အစည်းကြီးကအလေးထားကြဖို့တိုက်တွန်းသွားပါတယ်ရှင်